အမေရိကန်ပြည်ထောင်စုအဆင့်ဥပဒေအရဆေးကြောက်ပိုင်ဆိုင်မှုနဲ့ပြစ်ဒဏ်ချခံထားရသူထောင်ထဲချီကိုသမ္မတဂျိုးဘိုင်ဒန်ကလွန်ငင်းချန်နာခွင့်ပြုလိုက်ပါတယ်။သမ္မတဘိုင်ဒန်က
First, I'm announcing a pardon for all prior federal offenses for the
ပထမအနေနဲ့ဆေးကြောက်လက်ဝယ်ရှိထားတာလေးနဲ့ Federal ရာဇဝတ်မှုဒဏ်ချခံနေရသူအားလုံးကိုလွန်ငင်းချန်နာခွင့်ပေးလိုက်ပြီလို့ကျွန်တော်ကြေညာလိုက်ပါတယ်။ဒီဆေးကြောက်လက်ဝယ်ရှိတာနဲ့ရာဇဝတ်မှုနဲ့ထောင်ချခံရတာကြောင့်နောက်ဆက်တွဲအလုပ်ကိုင်အင်အားပညာရေးအခွင့်အလမ်းတွေပြည့်ပြည့်ခံရသူပေါင်းကထောင်ကနန်းတွေကိုချီရှိလာခဲ့ပါတယ်။အခုကျွန်တော်လွန်ငင်းချန်နာခွင့်ကြောင့်တော့သူတို့အပေါ်ဒီဝင်တော့ဝင်ဖို့ကြီးဆက်ရှိတော့မှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ပြောသွားခဲ့တာပါ။အခုလိုလွန်ငင်းချန်နာခွင့်ပြုတဲ့အတွက်ပြစ်ဒဏ်ချခံနေရတဲ့အမေရိကန်6,500ကျော်ကိုတက်ရောက်မှုရှိမှာဖြစ်ပါတယ်။ဒီလွန်ငင်းချန်နာခွင့်ကဆေးကြောက်မောင်းကိုတင်ပို့သူတွေနဲ့ဖြန့်ပြူရောင်းချသူတွေအတွက်တော့မပါဘူး။တခြားမွေးဆေးတွေနဲ့လည်းမသက်ဆိုင်ဘူး။ဆေးကြောက်လက်ဝယ်30သူတွေတက်တာဖြစ်ပါတယ်လို့အမေရိကန်ယာရှိတွေကရှင်းပြခဲ့ပါတယ်ခင်ဗျ။